America တိုင်းလေပိုင်းနိုင်ငံတွေကိုအလဲပတ်ခီးစင်လာရောက်တဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာစနေနေ့မှာ American ပြည်သူ့တောင်ပိုင်း Texas ပြည်နယ်က Houston မြို့ကိုရောက်ရှိလာပါပြီ။သမ္မတဆိုင်ဝမ်နဲ့အရွေးကောက်ခံသမ္မတ Donald Trump တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုတွေလုပ်ခဲ့ပေမဲ့အခုခီးစင်မှာသူမဟာ Trump နဲ့ရောသူ့ရဲ့တခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိပါဘူးလို့ Trump နဲ့အစိုးရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါတယ်။သမ္မတဆိုင်ဟာသူ့ရဲ့ America တိုင်းအလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစင်အတွင်းတရက်ကြာ Houston မှာရှိနေစင်မှာရောထိုင်ဝမ်ကိုမပြောင်းခင်တရက်လောက် San Francisco မှာရှိနေစင်မှာပါဘသူနဲ့တွေ့ဆုံမယ်ဆိုတာမပြောခဲ့ပါဘူး။ Taipei က American တန်ရုံးဖြစ်နေတက်မှတ်ထားတဲ့ Taiwan American Institute ကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်သွားရောက်မဲ့လက်တင်အမေရိကဒေသခီးစင်ဟာသူ့ရဲ့စီးပွားရေးကိစ္စတက်တဲ့ပဲလို့ပြောပါတယ်။ဒီခီးစင်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရည်တည်ရေးအတွက်ဆန်းသက်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့ American တိုင်းနိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှာလွယ်ဖြစ်နေပြီးအထူးသဖြင့် American ပြည်တော်စုကိုဝင်ရောက်မှလည်းပတ်သက်ပြီးကန့်ကွက်ထားတဲ့တရုတ်အစိုးရရဲ့အာရုံစိုက်မှုကိုခံရရတာပါ။တကယ်လို့ဆိုင်ဝမ်ဘက်ကအမေရိကန်သမ္မတဖြစ်လာမဲ့ Trump နဲ့ဆက်ဆံရေးပိုးပြီးနှိစက်မှုကိုပြလာမယ်ဆိုရင်တရုတ်ဘက်ကတုံ့ပြန်မှုတွေလုပ်လာမယ်လို့ခန့်မှန်းရပါတယ်။ကိုယ်မှန်အထုံမှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကပြည်မာကြီးရဲ့အစိပ်ပိုင်းဖြစ်နေတက်မှတ်ထားတာဖြစ်ပြီးတခြားနိုင်ငံတွေနဲ့ဆက်ဆံရေးမှာအစိုးရတရားအနေနဲ့ခွင့်ပြုမထားပါဘူး။သမရဆိုင်ဝမ်ဟာသူ့ရဲ့ကိုယ့်ရဲ့ကြားခီးစင်ကန်ဟွန်ဒူရပ်စ်နဲ့ကာရာဂွာ၊ဂွာတီမာလာနဲ့အယ်ဆယ်ဗေဒိုနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။